ဟုတ်ကဲ့မဲဆွယ်စည်းရုံးရေးကာလတွေအတွင်းမှာဒီမဲဆွယ်စည်းရုံးကြတဲ့ကိုယ်စားလှယ်လောင်းတွေကဒီစီမီစစ်ကဲတွေဖောက်ပြတာနဲ့ပတ်သက်ပြီးတော့လေ NLD ပါတီကတိုင်ကြားထားတယ်ဆိုရင်အင်္ဂရုဘက်ကဘယ်နှစ်ခုလောက်တိုင်ကြားထားတာရှိပြီလဲရှင
်ဟုတ်ကဲ့ကျွန်တော်အသေးစိတ်တော့မသိဘူးเนาะတော့နေတွေမှာတချို့နေပြီးတော့မှလည်းတိုင်တာတွေရှိနေတယ်ကျွန်တော်တို့ကအဲ့ဒါ report ဟာဒီကိုမရောက်ဘူးလေကျွန်တော်လည်းသတင်းလောက်ပဲသိတယ်ရန်ကုန်မှာကျွန်တော်တို့စီရောက်တဲ့ဆဲကတော့ကျွန်တော်တို့ဟိုမဲဆွယ်စည်းရုံးရေးနဲ့ပတ်သက်ပြီးအမဘာသာကိစ္စတွေဘာတွေကို UEC ကိုတင်ပြတာကအဲ့ဒါတော့ကျွန်တော်သိတယ
်။ဟုတ်ကဲ့ဆိုတော့ NLD ပါတီကကိုရောတခြားပါတီတွေကတိုင်ကြားထားတာနဲ့ပတ်သက်ပြီးအင်ဂရုစီကိုပြည်တော်စုရွေးကောက်ကော်မရှင်ကအကြောင်းကြားတာအင်ဂရုဖြည့်ရှင်းရတာအဲ့ဒါမျိုးအခြေအနေရောရှိပါလားရှင
်။ဟုတ်မရှိသေးပါဘူးဗျမရှိသေးပါဘူ
း။ဟုတ်ကဲ့ဆိုတော့ကို့ဘယ်နှစ်ခုတိုင်ထားထားတယ်ဆိုတာရောအင်ဂရုသိပါလားရှင
်။မသိပါဘူးခင်ဗျာမသိပါဘူး။
ဟုတ်ကဲ့အခုဒီဘာသာရေးလူမျိုးရေးကိုအကြောင်းပြပြီးတော့ NLD ပါတီကိုမဲမထဲဖို့ဆိုရဲမဲဆွယ်စည်းရုံးမှုတွေတွေ့ရပါတယ်ဒီပေါ်မှာအငယ်ဦးညောင်တို့ရဲ့အမြင်နဲ့သဘောထားသိချင်ပါတယ်ရှင
်ဒီဥစ္စာကတော့တရားဥပဒေနဲ့မညီပါဘူးဥပဒေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်ပါတယ်ဒီဥစ္စာရုပ်ောက်ပွဲကော်မရှင်အနေနဲ့လည်းကြမ်းမတောင်းရဲတင်တယ်လို့ကျွန်တော်ယူဆတယ်ဒါလည်းတင်ပြထားပါတယ်
ဟုတ်ကဲ့ဒါမျိုးတွေဆက်မဖြစ်အောင်အင်ဂရုဘက်ကဘယ်လိုဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိမလဲဒါ NDA ရှိတဲ့ဒီလှုံ့ဆော်မှုတစ်ခုဖြစ်ပါတယ်ဒါတွေကိုဘယ်လိုထိန်းသိမ်းသွားမလဲရှင်ဟုတ်ကဲ့
ကျွန်တော်တို့နဲ့ဟိုဥပဒေသဘောအရတော့ UEC နဲ့လည်းသဘောထားတူမှာပါဒါဖွဲ့စည်းပုံခြေခံမှုတွေမှာရှင်းရှင်းလေးဟိုပေါ်ပြထားတဲ့အတွက်ဒါကြောင့်ဒီဟာကဖွဲ့စည်းပုံခြေခံမှုတွေနဲ့ဆန့်ကျင်တဲ့အတွက်အားလုံးကဝင်ရောက်ပြင်ရှင်းဖို့လိုအပ်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆို NDA ကိုအခုဒီဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးဆက်နွယ်ပြီးပြောဆိုလာတာတွေကဘာကြောင့်လို့ထင်ပါလဲရှင်
ဟုတ်တယ်။နီလာမရှိတော့လို့ဒါမျိုးနဲ့ပြောတာဖြစ်မှာပေါ့ကျွန်တော်တို့ဘုရားဘာသာမြန်မာလူမျိုးတွေကလည်းအများဘာသာတရားကိုင်းဆိုင်တဲ့အတွက်ဒါကိုယူပြီးတော့သုံးလိုက်တဲ့သဘောပါ
ဟုတ်ကဲ့ဆိုတော့ဒီလိုမျိုးသုံးနှုတ်မှုတွေဒီလိုဆွဆွဲချက်တွေဟာ NLD ပါတီအတွက် NDA ရှိတယ်လို့ရောအင်္ဂရုဘက်ကသုံးသက်ပါလားရှင
်ကျွန်တော် NDA ကိုသိပြီးတော့များများအနောက်ချက်တော့ဖြစ်တယ်ပေါ့ဗျာ NDA ကြီးကြီးမှတော့မဟုတ်ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော်တို့နေ့စဉ်နေ့စဉ်ကကျွန်တော်ဒီရုံးမှာတိုင်နေတာကျွန်တော်သံဃာတော်တွေဂရီဂရီလာနေပါတယ်သူတို့အားပေးတာတွေထောက်ပံ့တာတွေသူတို့ကလာလုပ်ပေးနေပါတယ
်ဟုတ်ကဲ့ NLD ပါတီရကိုယ်စားလှယ်လောင်းတွေအနေနဲ့ဒီမဲဆွယ်စည်းရုံးရေးကာလတွေမှာကြုံရတဲ့အခက်အခဲဆိုရင်ပါတီအနေနဲ့ရောကိုယ်စားလှယ်လောင်းတွေအနေနဲ့ရောဘလို့အခက်အခဲတွေကြုံရတာရှိပါလဲရှင
်အိတ်ကြီးကြီးရောမဟုတ်ဘူးရောက်တဲ့နေရာမှာနည်းနည်းအနောက်ချက်ဖြည့်ယုံလောက်လေးတော့ရှိတာပေါ့ကြီးကျယ်ကျွန်တော်တို့တိုက်ခိုက်တာမျိုးဘာမျိုးဒီလိုတော့လည်းမရှိပါဘူး
ဟုတ်ကဲ့အခုမဲဆွယ်စည်းဝေးကာလတွေမှာဒီမဲဆွယ်တဲ့နေရာမှာမတမာမှုတွေကိုဘလို့မျိုးအနေထားတွေကိုတွေ့ရတာရှိလဲရှင်တခြားပါတီတွေမှာပေါ့လေဟုတ်ကဲ
့အဲမဲဆွယ်စည်းရုံးတာကျွန်တော်တို့ပြောရင်နေပြည်တော်မှာစည်းရုံးရေးကာလမစခင်တည်းကမဲဆွယ်စည်းရုံးကြီးထားလုပ်ကြတယ်ကျွန်တော်တို့လည်းကန့်ဝတ်ခဲ့နော်အဲ့ဒီကစပြောမှာပေါ့မဲဆွယ်စည်းရုံးရေးကာလမစခင်တည်းကနော်စီကန်းကိုချိုးပေါက်ပြီးတော့ပါတီကြီးတစ်ခုကစည်းရုံးရေးလုပ်တယ်ကျွန်တော်တို့လည်းကန့်ဝတ်ထားပါတယ်အဲ့ဒီနောက်ပိုင်းတော့ဟိုနော်အဲဒီဝိဇ္ဇစီယုံကြီးကာလမှာနောက်တာဖြစ်တာကတော့ဒေသမှာတော့ကျွန်တော်သိစိတ်တော့မသိပါဘူ
းဟုတ်ကဲ့အင်ကဲဦးညောင်ဝင်းခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါဘူး